ပြီးခဲ့တဲ့နှစ်ကတရုတ်နိုင်ငံကဖမ်းဆီးထိန်းသိမ်းထားတဲ့ကနေဒါနိုင်ငံသားနှစ်ယောက်လူမျိုးရေးကိုအမေရိကန်အနေနဲ့ဆောင်ရွက်နေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကမနေ့ကအိုတာဝါခရီးစဉ်တွင်ကနေဒါဝန်ကြီးချုပ်ဂျက်စင်ထရူဒိုကိုပြောလိုက်ပါတယ်တရုတ်နည်းပညာကုမ္ပဏီကြီးဟွာဝေးရဲ့ဘဏ္ဍာရေးအကြီးအကဲမန်းငွန်ဂျိုးကိုကနေဒါမှာဖမ်းဆီးခဲ့တဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့ကနေဒါနိုင်ငံသားတန်တမန်ဟောင်းမိုက်ခယ်ကော်ဗရစ်နဲ့စီးပွားရေးလုပ်ငန်းရှင်မိုက်ကယ်စပါဘာတို့ကိုတချို့လုတ်တယ်ဆိုပြီးတော့တရုတ်က2018ဒီဇင်ဘာလတုန်းကဖမ်းဆီးထိန်းသိမ်းထားတာပါပြီးခဲ့တဲ့လအတွင်းကတရုတ်သမ္မတရှီချင်ပင်နဲ့တွေ့ဆုံပွဲတစ်ခုမှာသမ္မတထရမ်ကသမ္မတရှီကိုဒီကိစ္စကိုပြန်လည်ထုတ်ဖော်ပြောခဲ့တာလေသူတို့နှစ်ဦးဟာမှားယွင်းဖမ်းဆီးခံရတာဖြစ်ပြီးတော့သူတို့လွတ်မြောက်ရေးအတွက်အမေရိကန်အနေနဲ့တဆိုင်မမတ်လှုပ်ဆောင်နေကြောင်းဝန်ကြီးပွန်ပီယိုကပြောပါတယ်အမေရိကန်ရဲ့ကြိုးပမ်းလှုပ်ဆောင်နေတာတွေကိုအတိအမှတ်ပြုကြောင်းနဲ့ရှေ့ဆက်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးသွားမယ်လို့လည်းဝန်ကြီးပွန်ပီယိုနဲ့မတွေ့ဆုံရင်ကဝန်ကြီးချုပ်ထရူဒိုကပြောထားပါတယ်အမေရိကန်ကအီရန်ပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖောက်ဖျက်ကြောင်းအမေရိကန်ရဲ့ဆွဆွဲချက်ကြောင့်ပြီးခဲ့တဲ့ဒီဇင်ဘာလတုန်းကမန်းဝန်ဂျိုးကိုကနေဒါနိုင်ငံဗန်ကူးဗာမြို့မှာဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်